မြန်မာနိုင်ငံမှာဒီလက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုကိုဒီနေ့နေ့လယ်ပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေကဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အမှုရုံးချင်းဒီနေ့ရှိပေမဲ့လည်းအင်တာနက်ဆက်သွယ်မှုမရလို့ဗီဒီယိုကွန်ဖရင့်စင်းနဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဥက္ကမောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်အဖွဲ့တွေကအငြင်းတန်းရှင်းနေဦးရွရချင်းနဲ့ဒေါ်မင်းမင်းစိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှေ့တပတ်ဗုဒ္ဓဟူးမတ်လ24ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့ရုံးကလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သာယာ၊ရွှေပြည်သာ၊တောင်တကုံ၊မြောက်တကုံ၊ဒဂုံစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီမနေ့ရုံးကစစ်ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့လည်းဒီနေ့အများအပြားလမ်းပေါ်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်တရားမျှတမှုအမှန်တရားအတွက်စိုးရိမ်နေကြကနေဆန္ဒထွက်ပြရတာလို့ဆန္ဒပြလူငယ်တယောက်ကအခုလိုပြောပါတယ
်ဆက်အာနာစစ်ကြီးနဲ့ချုပ်ချိန်ပြီးတော့မြန်မာကိုလုံးဝမနေနိုင်ပါဘူးအဲ့ဒါကြောင့်မြန်မာတို့အခုလိုမျိုးလမ်းပေါ်ထွက်လာခြင်းဖြစ်တဲ့ကိုယ့်အတွက်အမြင်နဲ့ကိုယ့်ဆောင်ကိုယ်ကိုအတက်နိုင်လို့အဲ့လိုဆောင်ကြဉ်မှုတော့ပေါ့နော်
နောက်ထပ်20ကျော်လူငယ်ကလည်းသူတို့အနာဂတ်အတွက်အခုလိုဆန္ဒပြနေတာဖြစ်တယ်လို့ပြောပါတယ်
မတို့အနာဂတ်အတွက်ကိုညီမတို့ကစူးစမ်းရုံးကြရမယ်ဒီစစ်အာဏာရှင်သိမ်းမှုလို့လုံးဝလက်မခံအဲ့ဒါကြောင့်မလို့ညီမတို့ကအတက်နဲ့လဲပြော့ပေါ်တော့ထွက်လာရတာပါဒီထဲထဲမှာလည်းညီမတို့ကပေါ်အမျိုးကြေးရလွားရတာတွေရှိရဲညီမကိုယ်တိုင်ဆွဲခဲတဲ့တဲ့ပါဘူးပါတယ်ဒါပေမဲ့ညီမတို့အခွင့်အရေးစူးစီးပြီးတော့ညီမကိုပြန်ပြီးကယ်ထုတ်လိုက်တော့ညီမတင်ကိုပြန်ရောက်လာတာပါဟုတ်စူးရမ်းပေါ်လမ်းလျှောက်နေရတာပေါ့နော
်မန္တလေးမြို့မှာလည်းပြည်သူအများအများဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်လုံကြုံရေးတပ်တွေပြစ်ခတ်မှုကြောင့်ဒီနေ့လဲလှိုင်းသာယာမြို့နဲ့အပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းကြံမြို့ဂျိုးပင်ကောင်းမြို့တွေမှာတေဆုံးဒဏ်ရာရသူတွေရှိပါတယ်။ဖေဖော်ဝါရီလ1ရက်နေ့မှာဆရာနာတင်းခဲ့ပြီးတဲ့နောက်လက်နက်ကင်တပ်တွေကဒီဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာမိနစ်တနည်းကနေနေတော့တေဆုံးသူတရက်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကသွေးထွက်တန်ရုပ်ဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတွေကသူနဲ့အဆက်အသွယ်ရှိသူတွေပြောပြချက်အရစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာတပ်ဖြတ်မှုတွေဆန္ဒပြသူတွေအပေါ်မတရားလုပ်တာတွေဖမ်းဆီးခံရတဲ့သူတွေအပေါ်နှိပ်စက်မှုတွေတည်င်းတွေကိုကြေကွဲစွာတီးခဲ့ရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စေဝင်နန်းတွေကိုရရဆက်ဆက်လုပ်တာအများပိုင်းအခြေခံဆောက်ဦးတွေကိုဖျက်ဆီးနေတာတွေဟာငြင်းချမ်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့အထူးကိုယ်စားလှယ်ရှရနာဘာကနာကပြောပါတယ်ဒေတာတွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အတူဒီစီလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့ရက်ကဒီကုလသမဂ္ဂတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ပါတယ်အာဏာတိုင်းစစ်ကောင်ဆောင်တွေဟာအာဏာနဲ့မထိုက်တန်ပေနဲ့အချုပ်တန်တိုင်းနောက်မှသာရှိတဲ့လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့တွေ့တဲ့စာမျက်နှာပေါ်မှာရေးသားပါတယ်။သူတို့စီကငွေကြေးနဲ့လက်နက်စီးဆင်းမှုရအောင်ချက်ချင်းလုပ်ရမယ်။သူကတောင်းဆိုသလိုမျိုးဒီကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လူခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်။ဒီနေ့မနေ့တုန်းကဒီမတ်လ14ရက်နေ့ကရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်နေလို့တရုတ်နိုင်ငံကဒီကနေ့ပြောကြားပါတယ်
။对中方机构和人员安全受到影响非常关切。中方希望缅方
တရုတ်ပိုင်လုပ်ငန်းတွေနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးအတွက်တိတ်ကုန်စိုးရိမ်နေလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေလုံခြုံရေးကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနောင်ထပ်မဖြစ်အောင်လို့အစွမ်းကုန်ရှောင်ချဖို့အတွက်တရုတ်နိုင်ငံကမျှော်လင့်နေလို့ဆိုပါတယ်မနေ့တုန်းကတရုတ်လုပ်ငန်းဆက်ယုံတချို့ဒီဖျက်ဆီးမိရှို့ခံခဲ့ရပြီးတရုတ်ဝန်ထမ်းတွေများစွာဒဏ်ရာရခဲ့တယ်လို့ပိတ်မိတဲ့ဝန်ထမ်းတချို့လည်းရှိတယ်လို့တရုတ်ရန်ကုန်မြို့တရုတ်တန်ရုံကထုတ်ပြန်ပါတယ်ထိခိုက်ခဲ့တဲ့လုပ်ငန်းအများစုကအထည်ချုပ်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါရစေ။အဲ့ဒီအခြေအနေမျိုးထပ်မဖြစ်အောင်လို့ထိထိရောက်ရောက်ဆောင်ရွက်ကင်တွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောထားတယ်လို့တရုတ်အစိုးရပြောခွင့်ရကဒီကနေ့ပြောပါရစေ
။这次事件性质十分恶劣。事件发生后，中国驻缅甸使馆
ဖြစ်ခဲ့တဲ့အခြေအနေဟာတိတ်ကိုဆိုပါရစေ။ဖြစ်ဖြစ်ခဲ့ပြီးချင်းမှာပဲတရုတ်တန်ရုံကဒီမြန်မာနိုင်ငံကတရုတ်လုပ်ငန်း 工地前面一定一片得彩的龙眼队伍才对开吧的。只有龙眼队员、卢宝国人也的龙江员工，抵达感谢瑞年的天天要加快背部转，只有单用个七千当手给的路，只有所有标工也都个标给了吧。今天晚上，我们脑袋对出来，但又没偏昂，加快步路来路来，今天的天早新林外嘛，标工也叫李江个标加吧的。
我们希望缅甸各方保持冷静克制，从缅甸人民的根本利益出发。
缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。缅甸人民的根本利益出发。会是否不让帮那个你比如对面水泥部的第六排个里头带动的是哪个？第六年在一谈那表明一个，第六年的在新林部马表彰到给他七八的，是这个啊那顶个比的老板没了十年的哈，你们那个嘛龙江有人来签的，代表民众也得撇开话的。皮特瑞波一张拍打过，这边苏亚奶奶边谈中边点上茶的路，这边改变的问题一破一堆温州。加州诺布加州个顶内的人啥心里面嘛表彰吧嘞，你们那个前年如果上进的比较不落东边没出来，现在没路来说吧嘞。
経済協力や政策の今後の対応については事態の推移また関係各国の対応と踏まえながら、そうした動向をしっかり注視し。
你们那个前年保姆的比较西伯利亚、穆瓦拉班亚。本路东边没出来，这边那个个新疆马匹巴的，苦路新疆里的青年马呗，匹巴多点里的青年瑞古，这边个上进里巴的路，这边改变的问题一破一堆问题，个多个标价多少匹巴的行。